in Burmese.
တော်ရရှိရင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါရလားခင်ဗျာဗီအမေရိကန်တိုင်းရဲ့2018ခုနှစ်မတ်လ25ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ19.25ရုပ်အထိဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာပါခင်ဗျာ
ကျွန်မသင်္ကီထိုက်ပါရှင်အမေရိကန်ပြည်ထောင်စုအတွင်းသက်နက်ကိုင်ဆောင်ခွင့်ပို့ပြီးတော့တင်းကျပ်ထိန်းချုပ်ဖို့မနေ့တုန်းကပဲနိုင်ငံတော်မှဆန္ဒပြတောင်းဆိုခဲ့ကြပါတယ်။လူငယ်တွေအနေနဲ့ယုံကြည်ရာကိုနှုတ်ဆက်မနေဘဲယုံကြည်ချက်အပေါ်မှာမမမမရပ်တည်ကြဖို့ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကမကြခင်ကပဲတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတော့မမသစင်အောင်နဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မကြခင်မှာပြင်းထန်တဲ့မုတ်တုံမိုးရာသီရောက်လာတော့မှာပါ။အဲ့လိုအချိန်မှာဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေအခက်ကြုံလာနိုင်တာနဲ့ပတ်သက်လို့ဒုက္ခသည်တို့ရဲ့မေတ္တာရက်ခံပြောကြားချက်ကတော့
ကျွန်တော်မိုးမကြမ်းကြီးတာလာမှာဒီမှာတောင်ကုန်းတောင်ကုန်းမှာရှိတဲ့ဒုက္ခသည်ဆက်ကလေးတွေကိုနောက်ဒီရေကြီးတဲ့နေရာမှာရှိတဲ့ဒုက္ခသည်တွေကိုပြားလေးနေရာကောင်းကိုဆွတ်ပြောင်းပြီးတော့နေရာဆက်တပ်ပေးပါဆိုပြီးတော့ကျွန်တော်အထောက်အကူပေးတ
ဲ့တင်းနဲ့အပြီးမှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူတရုတ်နိုင်ငံကသွင်းကုန်တွေပေါ်အမေရိကန်ကကုန်းသွဲကွန်စီးကျက်မဲ့အရေးနဲ့ပတ်သက်ပြီးအမေရိကန်လေသမားတွေဘယ်လိုစိုးရိမ်မှုရှိကြသလဲဆိုတာကိုနားဆင်ရဖို့ရှိသလိုတောင်တရုတ်ပင်လယ်ပြင်အတွင်းမှာရေနံသဘာဝဓာတ်ငွေထုတ်လုပ်ဖို့အတွက်တရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံပူးတွဲလုပ်သွားမယ်လို့တရုတ်နိုင်ငံဘက်ကကြေညာလိုက်တဲ့အကြောင်းတွေကိုလည်းကြားရဖို့ရှိပါတယ်။အဲ့ဒီအစီအစဉ်လေးမတန်ခင်အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မမသဇင်အောင်တို့ကပြောပြပေးပါအောင်ဗျာ။
အမေရိကန်ပြည်ထောင်စုတွင်တနက်ကန်ဆောင်ခွင့်ပို့ပြီးတော့ထိန်းချုပ်ရေးတောင်းဆိုချစ်တက်ပွဲတွေကိုမနေ့စနေနေ့ကမြို့တော်ဝါရှင်တန်အပါအဝင်နိုင်ငံတော်ကမြို့တွေမှာပြုလုပ်ခဲ့ပါတယ်။အမေရိကန်တော်ကလူငယ်တွေကြားနိုင်ငံရေးလှုပ်ရှားမှုတစ်ခုဖြစ်စေခဲ့တဲ့မကြာခင်တုန်းကလူစုလူဝေးတွင်တနက်နယ်ပြစ်ခတ်အကြမ်းဖက်ခံရမှုနောက်ပိုင်းအခုလိုတောင်းဆိုခဲ့ကြတာပါ။တနက်ကန်ဆောင်ခွင့်ထိန်းချုပ်ရေးအတွက်တခြားလူငယ်တွေနဲ့အတူရက်တီးဖို့နောက်ဒီအရေးဆောင်ရွက်တဲ့လွှတ်တော်အမတ်တွေကိုအသက်18နှစ်ပြည့်ပြီးသူတွေမဲပေးကြရေးတိုက်တွန်းချဖို့အတွက်မကြခင်တုန်းကပြစ်ခတ်မှုဖြစ်ခဲ့တဲ့ Majority Stoneman Douglas အထက်တန်းကျောင်းကကျောင်းသားတွေမြို့တော် Washington DC ကိုရောက်လာခဲ့ကြတာပါ Florida ပြည်နယ် Parkland က Majority Stoneman Douglas အထက်တန်းကျောင်းမှာပြီးခဲ့တဲ့လတုန်းကတနက်နယ်ပြစ်ခတ်ခံရတာကြောင့်လူ18ဦးသေဆုံးခဲ့ရပါတယ်မနေ့စနေနေ့တုန်းကမြို့တော်ဝါရှင်တန်ကထောင်နဲ့ချီတဲ့လူအုပ်ကိုပတ်ကလန်ကျောင်းသူတူဖြစ်တဲ့အမ်မာဂွန်ဇာလက်ကစကားပြောဆိုတာမှာတော့ပြစ်ခတ်မှုကြောင့်ဆုံးရှုံးခဲ့ရတဲ့တငယ်ချင်းတယောက်ရဲ့အကြောင်းနောက်အပြောင်းလဲတွေပေါ်ပေါက်စေရေးသူမရဲ့ပိုင်းဖြတ်ချက်တို့ကိုဟော်ဟော်တိုင်တိုင်ပြောဆိုခဲ့ပါတယ်ဒီနောက်မှာတော့သူမကစကားပြောတာကိုရပ်လိုက်ပါတယ်မျက်ရည်တွေကျပြီးနှုတ်ဆက်နေခဲ့တဲ့သူမနဲ့အတူနားထောင်နေကြသူတွေကြားမှလည်းသူမကိုအားပေးကြသူတွေဆောင်ဆိုင်နေသူတွေတချို့ကတော့ငိုကြွေးနေခဲ့ကြတာပါအချိန်တော်ကြာနှုတ်ဆက်ခဲ့ပြီးမှတော့ဂွန်ဇာလက်က6မိနစ်နဲ့စက္ကန့်20ကြာခဲ့ပါတယ်တနတ်သမားကပြစ်ခတ်တာကိုနားလိုက်ပြီးသူ့ရဲ့တနတ်ကိုခဏနေရင်ပြစ်ချပြီးထွက်ပြေးနေတဲ့ကျောင်းသားတွေနဲ့ရောတော့မှာပါအဖမ်းမခံရခင်တနာရီလောက်လွတ်လွတ်လပ်လပ်ရှောက်ထွက်သွားတော့မှာပါအကာအကွယ်ပေးမဲ့သူတွေမလာခင်ကို့အသက်မသေးဘူးကို့ဖာသာရုန်းကန်ညပါလို့ပြောဆိုလိုက်တာပါအတ္တလန်တာမှာတော့တောင်းနဲ့ချီတဲ့လူတွေချီတက်ခဲ့ကြပြီးကလေးတွေကိုကာကွယ်ပေးကြဖို့တနတ်တွေအလိုမရှိဒါတွေကိုမထောက်ခံတဲ့လွတ်တော်အမတ်တွေကိုမဲမပေးကြဖို့ချွေးကြော်ချီတက်ခဲ့ကြပါတယ်ပြည်သူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်လွတ်တော်အမတ်ဂျွန်လူးဝစ်လည်းတက်ရောက်ခဲ့တာပါမြို့တော်ဝင်နဲ့ပြည်내လွတ်တော်အမတ်တွေလည်းချီတက်ပွဲမှာပါဝင်ခဲ့ကြပါတယ်ရှင်
ဆီးရီးယားရှေဂူတာဒေသမှာထိန်းချုပ်ထားတဲ့ဖာလစ်အယ်ရာမန်လို့ခေါ်တဲ့တပုံတပ်ဖွဲ့တစ်ခုကအဖွဲ့ဝင် 9,000 လောက်အပါအဝင်လူပေါင်း 300,000 ကျော်လောက်ဒေသကထွက်ခွာသွားတယ်လို့ရုရှားနဲ့ဆီးရီးယားသတင်းဌာနတွေကပြောပါတယ်။ဂူတာဒေသအပါအဝင်အာဘင်း၊ဇမောကာ၊အင်တာမားနဲ့ဂျိုဘာမြို့တွေကိုပြန်လည်ပေးရပြီးအစ်ဒလစ်ပြည်နယ်အနောက်မြောက်ပိုင်းကိုရွှေ့ပြောင်းပေးဖို့တပုံတပ်ဖွဲ့နဲ့ရုရှားနဲ့ဆီးရီးယားအစိုးရတို့အကြားသဘောတူညီချက်ရယူပြီးနောက်တနေ့မှစတင်ရွှေ့ပြောင်းကြတာဖြစ်ပါတယ်။တောက်ကြနေ့မှထုတ်ပြန်ခဲ့တဲ့ကြေညာချက်အရဖျားနာဒဏ်ရာရထားသူတွေဈေးကူတာပေးရင်းနဲ့အရှိကူတာဒေသကတပုံထိန်းချုပ်ရာအပိုင်းတွေထဲမှာ လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေဝင်ခွင့်ပြုဖို့သဘောတူလိုက်ပြီလို့တပုံတွေဘက်ကဆိုပါတယ်။စီးရီးယားဗဟိုစစ်တရင်ဌာနကလည်းတပုံတပ်ဖွဲ့ဝင်တွေနဲ့မိသားစုတွေနဲ့အရက်သားတွေဘေးကင်းလုံခြုံစွာပြောင်းရွှေ့နိုင်ဖို့ပြင်ဆင်ထားတယ်လို့ပြောပါတယ်
။ပြင်သစ်နိုင်ငံမှာလူ၄ဦးသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့တောက်ချာနေ့ကတိုက်ခိုက်မှုအပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြစ်တင်ရှုတ်ချလိုက်ပါတယ်။သေဆုံးသူတွေထဲမှာတနတ်သမားကတစားကန်လို့ဖန်ထားသူပြန်လွတ်ဖို့ကိုကိုကိုတစားကန်အဖြစ်လူစားလဲတွားရောက်ခဲ့တဲ့ရဲရာရှိတဦးလဲပါဝင်ပါတယ်။ပြင်သစ်နိုင်ငံအနောက်တောင်ပိုင်း Trevis မြို့ကုန်းတိုက်ကြီးတစ်ခုမှာအဲ့ဒီလိုဖြစ်ခဲ့တာပါ။ပြင်သစ်နိုင်ငံမှာဖြစ်ခဲ့တဲ့ဆိုးဝါးတဲ့တိုက်ခိုက်မှုဒဏ်ခံစားခဲ့ရသူတွေအတွေ့ဆူတောင်းပေးနေတဲ့အကြောင်းနိုင်ငံရဲ့ဆုံးရှုံးမှုအတွေ့ဝန်းနဲ့ကြေကွဲရတယ်လို့သမ္မတထရန့်က Twitter လူမှုကွန်ရက်မှာမနေ့စနေနေ့ကရေးသားခဲ့ပါတယ်တိုက်ခိုက်သူရဲ့အကြမ်းဖက်လို့ရက်ကိုရောသူ့ကိုကူညီထောက်ပံ့သူတွေကိုပါပြစ်တင်ရှုတ်ချတဲ့အကြောင်းနဲ့သမ္မတအီမန်နျူအယ်မက်ခရွန်နဲ့အတူတကွရက်တည်နေတယ်လို့လည်းသမ္မတထရန့်ကရေးသားခဲ့ပါတယ်တစားကန်တွေလွတ်မြောက်ရေးကိုကိုကိုလူစားလဲခဲ့တဲ့ဒုတိယဗိုလ်မှူးကြီးကွန်းလွန်သွားပြီလို့ပြင်သစ်ပြည်ထရေးဝန်ကြီးကမနေ့စနေနေ့အစောပိုင်းမှာပြောဆိုထားပါတယ်ရဲမှူးကြီးကဘာဖြစ်နေတယ်ဆိုတာတခြားရက်တပ်ဖွဲ့ဝင်တွေကြားနိုင်အောင်သူရဲ့ဖုံးကိုဖွင့်ထားခဲ့ပြီးနောက်ထပ်တနတ်တန်တွေကြားရပြီးချိန်မှာရဲတွေကကုန်တိုက်ကိုဝင်စီးပြီးတနတ်သမားကိုပြစ်တက်လိုက်တာဖြစ်ပါတယ်။သေဆုံးခဲ့တဲ့ရဲမှူးကြီးဟာအဲ့ဒီမှာဒဏ်ရာရသွားပါတယ်။သူဟာနိုင်ငံအတွက်အသက်ပေးသွားတာပါ။သူ့ရဲ့ရဲစွမ်းတက်တီကိုပြင်သစ်နိုင်ငံကဘယ်တော့မှမေ့မှာမဟုတ်ပါဘူးလို့လည်းပြည်ထရေးဝန်ကြီးကမနေ့စနေနေ့မှာရေးသားခဲ့ပါတယ်ရှင်
။ Facebook လူမှုကွန်ရက်ကတန်းနဲ့ချီတဲ့ Facebook သုံးဆွဲသူတွေရဲ့ကိုရေးချက်လက်တွေကိုတရားမဝင်ရယူမှုအတွက် Cambridge Analytica Company ကို Britain ကစုံစမ်းမှုတွေလုပ်သွားဖို့ရှိပါတယ်။ရရှိတဲ့အထောက်အထားတွေကိုစစ်ဆေးနေပြီးနောက်တစ်ဆင့်မလုပ်ရမလဲဆုံးဖြတ်မယ်လို့ Britain ကစနေနေ့ကပြောလိုက်ပါတယ်။ Britain နိုင်ငံပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်များကာကွယ်ထိန်းသိမ်းရေးအဖွဲ့ရုံးကတောင်းခံထားတဲ့ရှာဖွေမှုဝရမ်းကိုတောက်ချာနေ့ကတရားရုံးကခွင့်ပြုလိုက်ပါပြီ Cambridge Analytica Company ကသမ္မတ Trump ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးဖို့အတွက် Facebook သုံးဆွဲသူတန်း90လောက်ရဲ့ကိုရေးချက်လက်တွေကိုတရားမဝင်သုံးဆွဲခဲ့တယ်လို့စွပ်စွဲခံထားရပါတယ် Company ကတော့သူတို့အမှားယွင်းလုပ်ထားတာမရှိဘူးလို့ညင်းဆိုထားပါတယ်
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်နေလို့ညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်လူငယ်တွေအနေနဲ့သူတို့ယုံကြည်ရာကိုနှုတ်ဆက်မနေဘဲယုံကြည်ချက်ပေါ်မှာမမမမရက်တည်ကြဖို့ကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်ကအားပေးတိုက်တွန်းလိုက်ပါတယ်။လူငယ်တွေဥဆောင်ခဲ့ကြတဲ့အမေရိကန်ပြည်ထောင်စုမှတနက်ကန်ဆောင်ခွင့်ပို့ပြီးတော့တင်းကျပ်ထင်းချုပ်ရေးဆန္ဒပြတောင်းဆိုခဲ့ကြပြီးနောက်တစ်နေ့ဒီကနေ့ချက်ရောက်တဲ့ပါဆန်ဒေးဟောကြားချက်မှာပိုယဟန်မင်းကြီးကအခုလိုပြောသွားတာဖြစ်ပါတယ်။ရိုမန်ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးကဆန္ဒပြပွဲကိုဓာတ်ရိုက်ရည်ညွှန်းမိန့်ကြားခဲ့တာမဟုတ်ပေမဲ့လူငယ်တွေမှာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့ဟောကြားခဲ့တာပါ။ခေါင်းဆောင်တွေလူကြီးတွေဘက်ကပြောတင်တာကိုမပြောဘဲနှုတ်ဆက်နေကြမယ်ဆိုရင်တောင်လူငယ်တွေအနေနဲ့နှုတ်ဆက်မနေကြဘို့ပုပ်ယဟန်မင်းကြီးကတိုက်တွန်းတာပါ။တနတ်သမားလက်ချက်နဲ့18ဦးသေဆုံးခဲ့ရတဲ့ဖလော်ရီဒါပြည်နယ်ကအထက်တန်းကျောင်းကဆယ်ကျော်သက်တက်ကြွလှုပ်ရှားသူတွေဥဆောင်မှုနဲ့March for our lives အသက်ရှင်ရေးအတွက်ချစ်တဲ့ပွဲကိုကဘာတဝမ်းမှာမနေ့ကပြုလုပ်ခဲ့ကြတာပါ Palm Sunday ကိုတော့လွန်ခဲ့တဲ့နှစ်ပေါင်း 2000 ကျော်ကယေရှုခရစ်တော်ဂျေရုဆလင်ကိုကြွချီလာတဲ့ဆိုတဲ့အထိတ်အမှတ်ယုံကြည်ချက်နဲ့ကျင့်ပါကြတာဖြစ်ပြီးဒီ Palm Sunday ကခရစ်ယာန်တို့ရဲ့ Easter သတင်းပတ်အစလည်းဖြစ်ပါတယ်ဒီနှစ်မှာကြာရောက်တဲ့ Palm Sunday ကတော့ကဘာလူငယ်များနေ့နဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံဟာတကဘာလုံးနဲ့ဆက်ဖြတ်ပြီးအထူးကြံဖြစ်နေတာကြောင့်သူတို့ပေါ်ဖိအားပေးနိုင်မဲ့နီလန်းကိုရှာဖွေရမှာအခက်အခဲရှိနေပြီးဒီချက်ကမြောက်ကိုရီးယားနဲ့တွဲဆုံဆွေးနွေးဖို့စီစဉ်နေတဲ့ American အစိုးရအတွက်အသာရဖို့အခက်အခဲရှိနိုင်တယ်လို့ ဂျပန်နိုင်ငံကိုရောက်နေတဲ့ American သမ္မတဟောင်းအိုဘားမားကတနင်္ဂနွေဒီကနေ့တိုကျိုမြို့မှာပြောဆိုလိုက်ပါတယ်။ဘလို့ပဲဖြစ်ဖြစ်မြောက်ကိုရီးယားပြဿနာကိုလက်နက်နီးနဲ့ဖြေရှင်းမဲ့အစားလူသားအသက်တွေကိုတံပိုးထားပြီးမြောက်ကိုရီးယားနဲ့ဆေးဆက်ဆွေးနွေးဖို့American ပြည်ထောင်စုကဆက်လက်ကြိုးပမ်းတာဟာအကျိုးပိုများစေလိမ့်မယ်လို့လူထောင်ချီတက်ရောက်ခဲ့တဲ့တိုကျိုမြို့ကဟောပြောပွဲတစ်ခုတွင်ပြောဆိုလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်စမ်းသပ်မှုတွေကြောင့် American နဲ့လပေါင်းတော်ကြာအပြန်အလှန်တင်းမာခဲ့ကြပြီး American နဲ့မြောက်ကိုရီးယားထိပ်သီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့ကြိုးပမ်းနေချိန်မှာသမ္မတဟောင်းအိုဘားမားရဲ့အခုလိုမှတ်ချက်ပေးပြောဆိုမှုထွက်ပေါ်လာတာဖြစ်ပါတယ်။သမ္မတအိုဘားမားဟာအမေရိကန်တို့အနုမြူပုံကျဲခဲ့တဲ့ဂျပန်နိုင်ငံဟီရိုရှိမာမြို့ကို2019ခုနှစ်မှာအမေရိကန်သမ္မတတူအနေနဲ့တွားရောက်လည်ပတ်ခဲ့ပြီးအပြန်အလှန်အားဖြင့်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းဂျပန်လီဒါကပုံကျဲခဲ့တဲ့အမေရိကန်ရဲ့ပလဲစိတ်ကမ်းကိုတွားရောက်လည်ပတ်ခဲ့ပါတယ်
ခီးသွားတွေကိုဆွဲဆောင်တဲ့ကြော်ညာတွေဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့အတူအင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းကမ္ဘာလှည့်ခီးသွားလာရောက်မှုကတိတိတသားတိုးတက်ခဲ့ပြီးသမ္မတဂျိုကိုဝီဒိုဒိုကလည်းဘာလီကျွန်းလွန်မျိုးကမ္ဘာလှည့်ခီးသွားနေရာမျိုး၁၀ခုထပ်ပြီးတော့တည်ဆောက်လုပ်တယ်လို့ပြောဆိုထားတာပါကမ္ဘာလှည့်ခီးသွားတွေတိုးလာတာကြောင့်စီးပွားရေးတိုးတက်မှုအပေါ်အာရချင်းနှံ့မှုတွေနဲ့တစ်ဖက်မှာလည်းလူမှုရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးတို့ဘက်မှလည်းဆုံးရှုံးမှုတချို့ရှိနေပါတယ်အင်ဒိုနီးရှားခီးသွားကဏ္ဍတွင်းမြင့်ရေးအစိုးရရဲ့ဆောက်ရွက်ချက်တွေနဲ့အတူပြီးခဲ့တဲ့နှစ်အတွင်းကမ္ဘာလှည့်ခီးသည်14သန်းထိတိုးခဲ့ပြီးဒါဟာဆိုရင်20နှစ်ရာခိုင်နှုန်းတိုးတက်လာတာဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်မှာတော့အင်ဒိုနီးရှားအစိုးရကကမ္ဘာလှည့်ခီးသွား18သန်းအထိတိုးလာဖို့မျှော်လင့်ထားတယ်လို့ခီးသွားဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်
။ Online ကချစ်သူရှာဖွေပေးရေးကွန်ပျူတာ app တွေကဂရီးတွေအမျိုးမျိုးပေးပြီးမိဖက်ရှာဖွေတာတွေပြုလုပ်ပေးပါတယ်။ Houston မြို့အခြေစိုက်ကုမ္ပဏီတခုကတော့မိမိရဲ့ DNA မျိုးရိုးဗီဇနဲ့ဆက်နွယ်ပြီးချစ်သူရှာဖွေပေးတဲ့ Ferramore ဆိုတဲ့ချစ်သူရှာဖွေပေးရေးကွန်ပျူတာ app ကိုမိတ်ဆက်လိုက်ပါတယ်။သူတို့ရဲ့အဆိုအရလူခန္ဓာကိုယ်ကသင်းငယ်တဲ့ molecule လေးတွေကတဆင့်ကိုယ်သင်းရံထုတ်ပေးတာဖြစ်လို့ဒီသဘောကိုအခြေခံပြီးဇီဝဗေဒနဲ့လူမှုနည်းပညာပေါင်းစပ်ထားတဲ့ချစ်သူရှာဖွေပေးရေးကွန်ပျူတာ app ကမိမိနဲ့အသင့်လျော်ဆုံးမိဖက်ကိုရှာဖွေပေးမယ်လို့သိရပါတယ်။ဒီ app ကိုအသုံးပြုပြီးမိမိရဲ့အချက်အလက်တွေနဲ့အကိုက်ညီဆုံးသူကိုနှစ်ပတ်အတွင်းရှာဖွေနိုင်မယ်လို့လည်းသိရပါတယ်။
အီရန်နိုင်ငံနဲ့နယ်စပ်အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းဟီရတ်မြို့ကရှီယာမွတ်စလင်ဗလီတခုဒီကနေ့အသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်ဖျားဝတ်တလာသူအ ਨੇ စုံတဦးသေဆုံးပြီး၉ဦးဒဏ်ရာရခဲ့ပါတယ်။နေခင်ပိုင်းဗလီဝတ်ပြူချိန်မှာဘုံးခွဲသမား၂ဦးကတိုက်ခိုက်ခဲ့တာလို့ပြည်내ရဲအဖွဲ့ရဲ့ပြောခွင့်ရအဗ်ဒူအာဟက်ဝါလီဇာဒါက VOA ကိုပြောပါတယ်။လုံချုံရစ်တပ်ဖွဲ့တွေကတအုပ်ကိုပြစ်တက်လိုက်နိုင်ပေမဲ့ဒုတိယတယောက်ကတော့အသေးခံဘုံးဖောက်ခွဲလိုက်တာဖြစ်တယ်လို့သူကပြောပါတယ်။ဖောက်ခွဲတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကသူတို့ရဲ့ AMEC သတင်းအေဂျင်စီကနေဖော်ပြထားပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမှတ်သိညီထိုင်တဲ့မမများသတင်းအောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ bamis.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ရခိုင်ဒေသဒုက္ခသည်အရင်းနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းချက်ကိုအရင်ဆုံးနားဆင်ရပါမယ်မကြခင်မုတ်တုံမိုးရာတီရောက်လာတော့မှဖြစ်လို့ဒုက္ခသည်တိမ့်နေချီခိုလုံနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကယာယီဒုက္ခသည်စခန်းတွေကတဲငယ်တွေဟာတဲထန်စွာရွာသွန်းမဲ့မိုးတံနဲ့အတူလေပြင်းမုန်တိုင်းတံကိုခံနိုင်အောင်ခိုင်ခန့်တဲ့အဆောက်အုံမိုးကာတွေအရေးတကြီးစောက်ပေးဖို့ကုလသမဂ္ဂနဲ့သက်ဆိုင်ရာအစိုးရတာဝန်ရှိသူတွေကိုဒုက္ခသည်တွေကတောင်းဆိုလိုက်ကြပါတယ်မြန်မာနိုင်ငံဘက်ချမ်းမှာတော့ဒုက္ခသည်တွေပြန်လာရင်ရာသီဥတုတံခံနိုင်တဲ့အဆောက်အုံတွေစီစဉ်ပေးထားတယ်လို့ဆိုပေမဲ့အသက်အန္တရာယ်လုံခြုံရေးနဲ့ခိုင်မာတဲ့အာမခံချက်တွေမရှိသေးလို့ဒုက္ခသည်တွေဟာသူတို့နေရရင်းကိုမပြန်ရဲကြသေးပါဘူးဒီလိုအခြေအနေပေါ်နိုင်ငံအစိုးရတာဝန်ရှိသူတွေကဒုက္ခသည်အရေးအဓိကဆောင်ရွက်သင့်တယ်လို့ပူးပေါင်းလှုပ်ဆောင်သင့်တယ်လို့အကြံပေးနေပါတယ်မဆုမွန်ကဆက်ပြီးပြောပြမှာပါ
ဟုတ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူတိရောင်မောင်နှောဒေသကအကြမ်းဖက်တိုက်ခိုက်မှုတွေအတွင်စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းရေးနဲ့လူခွင့်ချိုးဖောက်မှုတွေမတရားဖမ်းဆီးနှိပ်စက်မှုတွေကြောင့်တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုဒုက္ခသည်ပေါင်း6သိန်းကျော်ထွက်ပြေးသွားကြပြီးတော့ယာယီဒုက္ခသည်စခန်းတွေမှာခိုးလုံနေကြတာဖြစ်ပါတယ်ဒုက္ခသည်တွေအတွက်အခြေခံကြမ်းမာရေးဆောင်ရှောက်မှုစားနပ်ရိက္ခာနဲ့နေရာထိုင်ခင်းတွေကိုဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့နိုင်ငံတကာလူရှင်တွေကစီစဉ်ပေးထားတယ်လို့ဆိုပေမဲ့ဒုက္ခသည်တွေအတွက်ရမုံငွေနဲ့လူသားချင်းစာနာမှုအကူအညီတွေကတော့အရေးပေါ်လိုအပ်နေတဲ့အနေအထားဖြစ်နေတာပါဒီအချိန်မှာတော့မကြခင်ကြာရောက်လာတော့မယ့်မုတ်တုံမိုးရာသီမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာကမိုးတိထန်စွာရွာသွန်းမှုနဲ့လေပြင်းမုန်တိုင်းဒဏ်ကြာရောက်လေရှိတဲ့ဆိုးဝါးတဲ့ရာသီဥတုဒဏ်ကိုအပြင်းထန်ခံရမှာကိုတော့ယာယီမြေဆိုင်တဲလေးတွေမှာနေထိုင်နေရတဲ့ဒုက္ခသည်တွေကအလွန်ဆိုးရိမ်နေကြတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ကော့ဆက်ဘဇာအနီးမှာရှိတဲ့ဘာလူခါလေးဒုက္ခသည်စခန်းကရိုဟင်ညာဒုက္ခသည်ကိုအီစလန်ကတော့သူတို့ရဲ့ဆိုးရိမ်ချက်အခုလိုပြောပါတယ်
မိုးရွာစီမကြခင်ကာလမှာဆိုရင်မိုးရွာစီရောက်တော့မှဆိုတော့ဒီမှာဒုက္ခစီရဲ့အကြံဉာဏ်အလွန်ဆိုးရတဲ့အကြံဉာဏ်မှာရှိနေပါလေ။ဒါဖြစ်လို့ဆိုရင်ဒီမှာခေါင်းကုန်းပေါ်မှာဖောက်တာတဲ့ဒေးကလေးတွေနောက်ခေါင်းကုန်းဘေးမှာဖောက်တာတဲ့ဒေးကလေးတွေဆိုရင်ဒီမိုးရွာစီရောက်မှဆိုရင်အပင်းအန္တရာယ်စီးရင်ကိုအကြံဉာဏ်ရှိနေပါလေ။ကျွန်တော်တို့မိုးမကြခင်ကာလမှာဒီမှာခေါင်းကုန်းတောင်ဆောင်မှာရှိတဲ့ဒုက္ခစီဒေးကလေးတွေကိုဒီရေကြီးတဲ့နေရာမှာရှိတဲ့ဒုက္ခစီတွေကိုပြာလီနေရာကောင်းကိုဆွပြောင်းပြီးတော့နေရာဆက်တပ်ပေးပါဆိုပြီးတော့ကျွန်တော်တို့ကတောင်းဆိုကြပါတယ်။နောက်ပြီးတော့ဒီမှာအမောကမရတဲ့ဝါတွေဥဒုံမရတာနောက်ပလတ်စတစ်မောကတွေမရတာလူတွေကဒုက္ခစီကအများကြီးပါ။ဆိုတော့အဲ့ဒါငုံမကျတဲ့အမြန်ဆုံးဆွန်ရပေးပါဆိုပြီးတော့ကျွန်တော်တို့ကဒုက္ခစီနိုင်ရင်တောင်းဆိုရှာရတာပါ။
ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာအခုလိုတင်းချီခိုးလုံနေရပြီးတော့နေထိုင်ရေးတွေအခက်အခဲအတော်လေးဖြစ်နေကြပေမဲ့လို့ဒုက္ခသည်တွေကသူတို့ရဲ့နေရရင်းကိုမပြောင်းရဲကြသေးပါဘူး။အသက်နေရလုံခြုံမှုနောက်နေရရင်းတွေမှာနေရပြန်လဲချထားရေးနဲ့နေစဉ်လူနေမှုဘဝတွေအတွက်ခိုင်မာတဲ့အာမခံချက်တွေမရသေးတာကြောင့်လို့လဲကိုဦးစလန်ကပြောပါတယ်။
ကျွန်တော်တို့ကကိုကတော့ကျန်ဖို့အစီအစဉ်ကတော့မမီသေးဘူး။ဘာဖြစ်လို့စီမမအစီအပဲကတော့ကုလသမဂ္ဂရဲ့ဖေးရှင်းချက်တကူကမှလိုက်ရောက်တာကိုကျွန်တော်တို့မဖေးရသေးရပါဘူးကျွန်တော်တို့ရဲ့ကောင်းစုတားတဲ့ကျွန်တော်တို့ဒုက္ခစီညာရဲ့ကောင်းစုရှက်ကိုမမဆီရတကလိုက်ရောက်မယ်ဆိုရင်ကျွန်တော်တို့ကတော့ပြန်တော့ဖို့အစီအစဉ်ပါပဲကျွန်တော်တို့ကိုနိုင်ငံသားခွင့်ရဒီဝတ်ပြရမယ်နောက်ကျွန်တော်တို့ရဲ့ဘေးကင်းလုံခြုံမှုဆိုတာရှင်းရမယ်နောက်မိမိရဲ့မူလချိတ်ရွာမှာပြန်လည်နေထိုင်ကြွယ်ပြုစီရမယ်အဲ့ဒီဟာရှားလာကိုမမဆီရတကလိုက်ရောက်မယ်ဆိုရင်ကျွန်တော်တို့ကတော့ပြန်တော့ဖို့အစီအစဉ်ပါပဲ
မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေဘက်ကတော့ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်လည်ပို့ဆောင်ပေးဖို့ရောက်လာတဲ့ဒုက္ခသည်တွေပြန်လည်လက်ခံနေရချထားရေးပူးပေါင်းဆောင်ရွက်နေပေမဲ့လို့အခုလိုတိမ့်ချီတဲ့ဒုက္ခသည်တွေကမပြန်လို့ကြာသေးတဲ့အခြေအနေမှာတော့တနိုင်ငံတာဝန်ရှိသူတွေအနေနဲ့ဒုက္ခသည်တွေအရေးပေါ်လိုအပ်ချက်အခက်ခဲတွေကိုပဲအဓိကထားကင်တွဲဖြေရှင်းပေးဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကအကြံပြုပါတယ်။
သူတို့သဘောတူထားတဲ့အချက်တွေတဲ့မှာကွာဒီပြန်လာတဲ့လူတွေကတုံ့ပြန်ရမယ်ဆိုတာကကျွန်တော်တို့သူတို့ရဲ့အသက်အန္တရာယ်တွေမကောက်ဘောလေကျွန်တော်တို့ယာတိဥဒ္ဒံရောအထွေတွေပေါ့နော်သူတို့ဘဝယက်တိနိုင်ရေးအတွက်လူအမဲ့ကိစ္စရတဲ့အားလုံးလုံးကြုံရှိဖို့အတွက်ကိုသူတို့ကအသဘောတူကြယူထားတာရှိပါလေအဲ့ဒီတိုင်ဒီနေ့ကျွန်တော်တွေးလိုက်တာသတင်းစာထဲမှာဘာတွေးလဲဆိုလို့ရှိရင် storm shelter 26ခုလုံးဝင်ဆိုပြီးတော့ကျွန်တော်တွေးလိုက်တယ်လေ
ဟုတ်ကဲ့
တော့ဖြစ်တဲ့လားတော့ဖြစ်ရင်နော်သူတို့ရဲ့တုံ့ပြန်ရေးဆိုတာအပေါင်းစုံရဲ့တုံ့ပြန်ရေးစိတ်ချကိုတို့ဘက်ကအနောက်ဘက်ဆုံးအစိုးရမှာတာဝန်ရှိပါလေ။ကိုဘက်ကမလာသေးတဲ့လူတွေအတွက်လည်းတို့တာဝန်ယူရပါလိမ့်မယ်။ဒီဘက်ကရောက်လာပြီဆိုတော့ဒီဘက်အစိုးရနေပြီးတာဝန်ယူရမယ်။ဒါကတော့တကယ့်ကိုလူမှုရေး humanitarian စက်တဲ့အတွက်ကိုအဲ့ဒီစဉ်းစားမှုတွေ့ရတယ်လို့ကျွန်တော်ထင်ပါတယ်
။မြန်မာနိုင်ငံဘက်ကမှာတော့ဒုက္ခသည်တွေပြန်လာလို့ရှိရင်မုံတိုင်းဘေးအန္တရာယ်ကတင်းရှောင်နေထိုင်နိုင်တဲ့ယာယီခိုလုံရေးစခန်းတွေကိုတည်ဆောက်ပေးထားတယ်လို့ပြန်လည်လက်ခံနေရချထားရေးစခန်းတွေကိုလည်းမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာဂျာစခန်းတွေဖွင့်လှစ်ပြီးတော့စီစဉ်ဆောင်ရွက်နေကြဆဲဖြစ်ပါတယ်။လက်တလောအချိန်တွေမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပေးလိုက်တဲ့ပြန်လာကြမဲ့ဒုက္ခသည်တွေရဲ့စီရင်ကလည်းစီစဉ်နေရဆဲအနေအထားဖြစ်လို့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကတော့နှောင့်နှေးနေဆဲဖြစ်ပါတယ်။ဒါပေမဲ့နေထိုင်သွားလာရေးနဲ့စားဝတ်နေရေးအခက်အခဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထပ်မံတင်းချောင်လာသူတွေလည်းရှိနေဆဲဖြစ်တယ်လို့ဒုက္ခသည်တွေကပြောပါတယ်ရှင်။
မဆူမွန်တင်ပြခဲ့တာပါခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားပါမယ်တရုတ်နိုင်ငံရဲ့သွင်းကုန်တွေပေါ်အဓိကထားပြီးကုန်သွယ်ခွင့်စီးကျမဲ့အမိတ်တရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြာသပတေးနေ့တုန်းကလက်မှတ်ရေးထိုးလိုက်ပါတယ်အမေရိကန်ရဲ့ညာနာပစ္စည်းတွေတရုတ်ကခိုးယူနေတာကိုနှိမ်နင်းဖို့သမ္မတထရန့်ကရည်ရွယ်လှုပ်ဆောင်တာလို့ဆိုပေမဲ့အမေရိကန်လယ်သမားတွေကတော့တရုတ်ကိုသွင်းနေတဲ့သူတို့ရဲ့ထုတ်ကုန်တွေပေါ်လက်တုံ့ပြန်လာမှာကိုစိုးရိမ်နေကြပါတယ် အမေရိကန်တရုတ်နှစ်နိုင်ငံကုန်သွယ်ရေးပိဋိပတ်ခမှာဘယ်လိုစိုးရိမ်မှုတွေရှိနေကြသလဲဆိုတာကို VOA သတင်းတော် Kane Farabok နဲ့ Bay Goloro ရဲ့သတင်းလွှာတွေကိုစူးစီးပြီးတင်ပြခြင်းပါတယ်
။ Randy Boskin ဟာ Illinois ပြည်နယ်က Bay Visa site တဲ့တောင်သူတဦးဖြစ်ပြီး2016အမေရိကန်သမ္မတရွေးကောက်ပွဲတုန်းက Donald Trump ကိုမဲပေးခဲ့သူပါ။သမ္မတ Trump ကတရုတ်နိုင်ငံအပေါ်ကုန်သွယ်ရေးဆိုင်ရာ PR တိုးပေးလာတာကြောင့်ဒီကုန်သွယ်ရေးစစ်ပွဲရဲ့ဂျာညာမိမာကို Boskin စိုးရိမ်နေပါတယ်။
I'm not sure at this point, but I'm fearful that they will retaliate on those tariffs and do something to
အခုလိုအမေရိကန်ရဲ့ကုန်သွယ်ကုန်စည်းကမ္မှုအပေါ်သူတို့လက်တုံ့ပြန်လာမှာကိုစိုးရိမ်မိပါတယ်ကျွန်တော်တို့ထုတ်တဲ့ပေပီဇက်ပို့ကုန်တွေအပေါ်မှာရောကြက်သားမဲသားနဲ့ဂျုံစတဲ့တရုတ်ကိုသွင်းနေတဲ့ပို့ကုန်တွေအပေါ်မှာသူတို့ကလက်တုံ့ပြန်လာနိုင်ပါတယ
်အမေရိကန်ဒေါ်လာ60ဘီလီယံလောက်တန်ဖိုးရှိတဲ့တရုတ်ရဲ့သွင်းကုန်အပေါ်ကုန်သွယ်ကုန်စည်းကမ္မရဲ့အစီအစဉ်ကိုသမ္မတထရန့်ကကြာသာပတေးနေ့မှာစတင်လိုက်တာပါဒီခြေလမ်းအတိုင်းထရန့်ကဆက်လုသွားရင်အမေရိကန်နည်းပညာတွေကိုမတရားရယူပြီးအကျိုးမြတ်ရနေတဲ့တရုတ်ရဲ့စီးပွားရေးလုပ်ငန်းတွေပေါ်တန်ခတ်ရာရောက်နေပါတယ်။သမ္မတထရန့်ကတော့
This is the first of many. This is number one, but this is the first of many.
နိုင်ငံမှာဒါပထမခြေလမ်းမှာဒါအစပဲရှိပါသေးတယ်
။တရုတ်နိုင်ငံမှာယင်းနည်းမြှုပ်နှံမယ်ဆိုရင်အမေရိကန်နဲ့လက်တွဲလုပ်မဲ့တရုတ်ကုမ္ပဏီတွေကိုနည်းပညာလွှဲပြောင်းပေးဖို့တရုတ်အစိုးရကဖိအားပေးတဲ့ကိစ္စပေါ်အမေရိကန်လုပ်ငန်းရှင်တွေကအချိန်တော်ကြာကလေးကမကြေမနက်ထောက်ပြခဲ့ကြတာပါ Geoferry Gas ဟာ Rogan Institute ကဖြစ်ပါတယ
် Western companies have had to sort of partner with local Chinese firms give over some of their sort of world leading technology
ဒေတာကန်တရုတ်ကုမ္ပဏီတွေနဲ့ပတ်သက်နေတဲ့အနောက်နိုင်ငံကုမ္ပဏီတချို့ကကမ္ဘာထိပ်တန်းနည်းပညာတွေကိုလွှဲပြောင်းပေးနေတာကြောင့်တရုတ်ကုမ္ပဏီတွေဟာသူတို့လုံနိုင်တာထက်ပိုပြီးအလင်းအမြန်ကြီးထွားလာတာပါသမ္မတထရန့်ကတော့အခုတော့ဟိန်းနဲ့ဟန်နဲ့ပြောနေပေမဲ့သူ့မူဝါဒကိုလက်တွေ့အကောင့်ထဲပေါ်ဖို့အချိန်ရောက်လာရင်တော့လေတံပြော့သွားနိုင်ပါတယ်
။အမေရိကန်ရဲ့ကုန်သွယ်ကုန်စည်းကမ္မကိစ္စကိုလက်တော့ပြန်သွားမယ်လို့တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်တွေကချင်းချောက်နေပါတယ်။နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချူယွန်းကတော့
中方绝不会坐视。
China will not sit idly by while
တရုတ်နိုင်ငံရဲ့အကျိုးစီးပွားကိုထိခိုက်လာအောင်အမေရိကန်ဘက်ကလှုပ်လာခဲ့ရင်တရုတ်ကဒီအတိုင်းကြီးလက်ပိုက်ကြည့်နေမှာမဟုတ်ပါဘူး။တိုင်းပြည်အကျိုးစီးပွားကိုကာကွယ်ဖို့တံပြန်ဆောင်ရွက်သွားမှာပါ။
ထရန့်ကိုထောက်ခံမဲ့ပြီးကြတဲ့အမေရိကန်လယ်သမားတွေအ धिक အခက်ကြုံနေရပါပြီ။အထူးသဖြင့်ပဲပီးဇက်စိုက်ပျိုးသူတွေဖြစ်ပါတယ်။ဒါကြောင့်တရုတ်ကလက်တုပ်ပြန်လာမှာကိုလယ်သမားတွေပို့ပြီးစိုးရိမ်နေကြပါတယ်။တမလာနဲလ်ဆန်ဟာအီလီနွိုင်းလယ်သမားဘျူရိုဘွဲကဖြစ်ပါတယ်
။ China imports about 51% of our soybean exports. So of all of the United States soybean exports.
အမေရိကန်ပဲပီးဇက်ပို့ကုန်ရဲ့51ရာခိုင်နှုန်းဟာတရုတ်နိုင်ငံကိုတင်သွင်းနေတာပါ။ဆိုတော့တရုတ်ကအမေရိကန်ပဲပီးဇက်ထက်ဝက်ကျော်ကိုဝယ်ယူနေတဲ့သဘောပါပဲ
။ဒါကြောင့်လဲပို့စကင်းလိုလေသမားတွေကစိုးရိမ်စိတ်တိုးနေပြီးထရန့်ပေါ်အမြင်မကြည်မလင်ဖြစ်လာပါတယ်
။ Not sure. I mean I do like the regulation side of things and the way he's backing things off.
ဘလို့ပြောရမှန်းတော့မသိတော့ပါဘူးဗျာကျွန်တော်တို့ကိုအကာအကွယ်ပေးနိုင်မဲ့စီးမင်းတွေတော့ရှိဖို့လိုပါတယ်စိုက်ပျိုးရေးထုတ်ကုန်ဆိုင်ရာကုန်သွယ်မှုကလည်းတိတ်ကိုအရေးကြီးပါတယ
်လက်ရှိအခြေအနေကကုန်သွယ်ရေးတင်းမာမှုရဲ့အစသာရှိသေးတာပါသူ့ရဲ့ကုန်သွယ်ကုန်စည်းကမ္မမှုအပေါ်စိုးကျိုးတွေရိုက်ခတ်လာမှာကိုမကြောက်ဘူးလို့သမ္မတထရန့်ကပြောနေပြီးကုန်သွယ်ရေးစစ်ပွဲမှာအလွယ်တကူအနိုင်ရလိမ့်မယ်လို့လည်းပြောနေပါတယ်ခင်ဗျာ
VOA အမေရိကန်တန်ကတနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အခုနားဆင်ရမှာကဒေတာအတွင်းတရုတ်နိုင်ငံရဲ့လှုပ်ရှားမှုပါ။တောင်တရုတ်ပင်လယ်ပြင်အတွင်းရေနံနဲ့သဘာဝတန်းွေရှာဖွေရေးလုပ်ငန်းတွေကိုတရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံပူးတွဲလှုပ်ဆောင်သွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းမှာတရုတ်နိုင်ငံရဲ့နည်းမြေချဲ့တွင်မှုတွေကြောင့်ဖိလစ်ပိုင်အပါအဝင်အာရှနိုင်ငံတွေအတွင်းအငင်းပွားစရာအခြေအနေတွေလည်းရှိနေကြတာပါ။အခုလိုနှစ်နိုင်ငံပူးတွဲလှုပ်ဆောင်ကြမဲ့အခြေအနေတွေကဘယ်လိုရှိလိမ့်မလဲဆိုတာနဲ့ပတ်သက်ပြီး Writers သတင်းပေါ်အခြေခံကကိုကျော်အောင်လင်းပြောပြမှာပ
ါဖိလစ်ပိုင်နိုင်ငံသားဝင်ကြီး Alan Peter Caetano ဟာတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ Wang Yi နဲ့ပေကျင်းမြို့မှာပို့တခုနဲ့ကတွေ့ဆုံခဲ့ကြတော့နိုင်ငံပူးတွဲဆောင်ရွက်မှုတွေကိုလှုပ်ဆောင်မဲ့အကြောင်းပြောဆိုခဲ့ကြပါတယ်အငင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်အရေးကိုနိုင်ငံပူးတွဲဆောင်ရွက်မှုတွေလှုပ်ဆောင်ခြင်းအပြင်မိတ်ဖက်နိုင်ငံတွေအဖြစ်ကိုရောက်လာပါလိမ့်မယ်လို့လည်းတရုတ်နိုင်ငံသားဝင်ကြီးဝမ်ကြီးကပူတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ဆက်ရှိထင်းကျင်海上的对话合作双方将
冲突ပင်လယ်ရောင်းဆိုင်ရာဆွေးနွေးမှုတွေနဲ့ပူတဲ့ဆောင်ရွက်မှုတွေကိုတိုးတက်အောင်ကျွန်တော်တို့လုပ်ဆောင်သွားမှာပါ။တောင်တရုတ်ပင်လယ်အရေးနှစ်နိုင်ငံအကြားအပြန်အလှန်တိုင်ပင်မှုတွေ၊ကမ်းခြေဆောင်တပ်တွေအကြားပူတဲ့ဆောင်ရွက်မှုတွေကိုလည်းအကောင်းဆုံးအသုံးချပြီးလုပ်ဆောင်သွားမှာပါ။ကမ်းလွန်ရေနယ်နဲ့သဘာဝတန်ွေရှာဖွေမှုကိုလည်းတိုးတက်မှုရှိအောင်နှစ်နိုင်ငံပူတဲ့လုပ်ဆောင်သွားဖို့ရှိပါတယ်။အငင်းပွားစရာတောင်တရုတ်ပင်လယ်အရေးဟာအခုလိုပူတဲ့ဆောင်ရွက်မှုတွေကြောင့်ချစ်ကြည်ရင်းနှီးမှုတွေရှိလာနိုင်ပြီး ဒေသတွင်းညီညာရေးနဲ့တည်ငြိမ်မှုကိုလည်းဖြစ်လာရအောင်ကျွန်တော်တို့လှုပ်ဆောင်သွားရမှာပ
ါဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးခါရီတာနိုကလည်းနိုင်ငံပူးတွဲလှုပ်ဆောင်ရေးဥပဒေပေါင်းချမှတ်သွားမယ်လို့ဆိုပါတယ
် The Philippines and China are finding a common legal framework
ပြည်ထောင်စုဖိလစ်ပိုင်နိုင်ငံအကြားရေနံနဲ့သဘောတောင်းခွင့်ရှာဖွေရေးကိစ္စနဲ့စူးစမ်းလည်လာရေးလုပ်ငန်းတွေအတွက်ဘုံသဘောတူညီနိုင်မယ့်ဥပဒေပေါင်းချမှတ်နိုင်ရေးကျွန်တော်တို့ဆောင်ရွက်နေပါတယ်။တင့်တော်တဲ့ဥပဒေပေါင်းတစ်ခုရှာဖွေနိုင်လိမ့်မယ်လို့လည်းဒီကနေ့ဆွေးနွေးမှုတွေအရကျွန်တော်ယုံကြည်ပါတယ
်။ပြည်ထောင်စုဖိလစ်ပိုင်နိုင်ငံအကြားမှာအခုလိုမျိုးပူးတွဲဆောင်ရွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဖေဖော်ဝါရီလကတည်းကသဘောတူညီခဲ့ကြတာပါ။အဲ့လိုသဘောတူညီခဲ့ကြတဲ့တော့ကလည်းအကဲဆက်တဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အခြေတင်ပြောဆိုတာတွေဘာမှမရှိခဲ့ကြပါဘူး။အခုလဲတရုတ်သမ္မတရှီကျင်းပင်နောက်တစ်ကြိမ်သမ္မတအဖြစ်ပြန်ပြီးတော့ရွေးချယ်တင်မြှောက်ခံရတာနဲ့ပတ်သက်ပြီးဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေရဲ့ဝမ်းမြောက်ဂုဏ်ရတဲ့အကြောင်းတဝန်လွှာကိုဖိလစ်ပိုင်နိုင်ငံသားဝန်ကြီးကလည်းတဆင့်ပေးအပ်ခဲ့ပါတယ်ဖိလစ်ပိုင်နဲ့တရုတ်ကောင်ဆောင်တို့အကြားမှာလက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလုပ်ငန်းတော်တော်များများအတွက်လှုပ်ဆောင်သွားလိုတဲ့အကြောင်းနဲ့ပင်လယ်ရေအကြောင်းပူးပေါင်းဆောင်ရွက်မှုတွေကိုလည်းမြင့်တင်လှုပ်ဆောင်သွားလိုတယ်လို့ဖိလစ်ပိုင်သမ္မတကပြောပါတယ်ပြီးခဲ့တဲ့2016ခုနှစ်ကနေစပြီးတော့တရုတ်နဲ့ဖိလစ်ပိုင်နိုင်ငံအကြားအဆင့်မြင့်အရာရှိဆွေးနွေးမှုတွေပိုများလာခဲ့ပြီးတော့နိုင်ငံရေးအရအပြန်အလှန်ယုံကြည်မှုတွေလည်းတိုးလာခဲ့ပါတယ်။အခုဆိုရင်တရုတ်နိုင်ငံဟာဖိလစ်ပိုင်နိုင်ငံရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံတစ်ခုဖြစ်ရောက်လာခဲ့ပြီးတော့ပြီးခဲ့တဲ့နှစ်တုန်းကဆိုအမေရိကန်ဒေါ်လာဘီလီယံ50လောက်ထိနှစ်နိုင်ငံကုန်သွယ်ရေးပိုပြီးတော့တိုးမြင့်လှုပ်ဆောင်လာနိုင်ခဲ့ပါတယ
်။ကိုကျော်လင်းပြောပြခဲ့တာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွင်လည်းပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်လဲဆိုရင်တော့ VO ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွင်းမယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00မှာတင်ဆက်မဲ့အစီအစဉ်တွေမှာမြန်မာရေးရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းပြသတင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြပေးပါအောင်ဗျာ
။အမေရိကန်ပြည်တော်စုတွင်တနက်ကန်ဆောင်ခွင့်ပို့ပြီးတော့တင်းကျက်ထင်းချုပ်ရေးတောင်းဆိုချစ်တက်ပွဲတွေကိုမနစ်စနေနေ့ကမြို့တော်ဝါရှင်တန်အပါအဝင်နိုင်ငံတော်ကမြို့တွေမှာပြုလုပ်ခဲ့ပါတယ်။အမေရိကန်တဝန်းကလူငယ်တွေကြားနိုင်ငံရေးလှုပ်ရှားမှုတစ်ခုဖြစ်စေခဲ့တဲ့မကြာခင်တုန်းကလူစုလူဝေးတွင်တနက်နယ်ပြစ်ခတ်အကြမ်းဖက်ခံရမှုနောက်ပိုင်းမှာအခုလိုတောင်းဆိုလာကြတာဖြစ်ပါတယ်။ဆီးရီးယားအရှေ့ပိုင်းဂူတာဒေသမှာထိန်းချုပ်ထားတဲ့ဖာလစ်အယ်ရာမန်လို့ခေါ်တဲ့သဘုံတပ်ဖွဲ့တစ်ခုကအဖွဲ့ဝင်9000လောက်အပါအဝင်လူပေါင်း300,000ကျော်ထွက်ခွာသွားတယ်လို့ရုရှားနဲ့ဆီးရီးယားသတင်းဌာနတွေကပြောပါတယ်။ဂူတာအရှေ့ပိုင်းဒေသကအပါအဝင်အာဗင်Samalek, Intamane, Jovan Murigo, Pianle, P.A.P., Italy, Pine, and now Miaopango, Shipyang Bibu, the Bontapone, Russian, Syria, Suya Rucha, the Vortuniche, Yayu, B. Nautinima, Satin, Shipyang Nap, Separish. Pietinangama, Lule Ute Songhiade, Taucha Niga, Deke Mugo, American Tamra, Donet Tranga, Pietin, Shukcha, like Bade, they song to read them, then at the Maga, Dazagan Lok, Pantatu, Pianlopo,ကိုကိုကိုတစားကန်အဖြစ်လူစားလဲတွားရောက်ခဲ့သူရဲရာရှိတူလဲပါဝင်ခဲ့ပါတယ် Facebook လူမှုကွန်ရက်ကတနက်ချီတဲ့ Facebook သုံးဆသူတွေရဲ့ကိုရေးအချက်လက်တွေကိုတရားမဝင်ရယူမှုအတွေ့ Cambridge Analytica ကုမ္ပဏီကိုဗြိတိန်ကစုံစမ်းမှုတွေလုပ်သွားဖို့ရှိနေပါတယ်လူငယ်တွေအနေနဲ့ယုံကြည်ရာကိုနှုတ်ဆက်မနေဘဲယုံကြည်ချက်အပေါ်မှာမမယက်တီချဖို့ကက်သလစ်သာသနာပိုင်ပိုပ်ယဟန်မင်းကြီး Francis ကအားပေးတိုက်တွန်းလိုက်ပါတယ်ရှင
်ကျေးဇူးပါခင်ဗျာတဲ့င်းအချင်းချုပ်ကိုမတ်တင်ဂီထိုက်ပြောပြသွားတာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Tech Zone ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ 6:00-9:00 အထိ line meter 16.25ရို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00အကြာည9:00မှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.